ုပထမဆုံးမက်စလာ22ရက်နေ့က The Economic Magazine မှာဖော်ပြခဲ့တဲ့မြန်မာစစ်ကောင်းဆောင်နေအခက်ခဲတားဆီးတွေတစ်ခုပြီးတစ်ခုကြုံနေရတာအခွင့်အလမ်းတစ်ခုဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတင်ပြလိုပါတယ်ပြခဲ့တဲ့မက်စလာ18ရက်နေ့ကအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်ဟိုင်ဟာဘကုံးမြို့ရှေးဟောင်းတမိုင်းဝင်ကြိုက်ပညာရဇေဒီမှာစိန်ဘူးတော်တင်တဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ကိုရိုင်းစိန်ဘူးတော်တင်လှူပြီးတဲ့နောက်စစ်ကောင်းဆောင်ဟာဘေးအန္တရာယ်တွေရှောင်လွှဲနိုင်မှုအတိတ်နမိတ်နဲ့ဇေဒီရင်မြင်ကခေါင်းလောင်းကို၉ချိန်တိတိထိုးခဲ့ပါတယ်။ဒါပေမဲ့လည်းစစ်ကောင်းဆောင်ရဲ့ဆန္ဒကတော့မပြေခဲ့ပါဘူးလို့ဆောင်းပါးကဖော်ပြပါတယ်။အဲဒီလိုကြိုက်ပညာရဇေဒီစိန်ဘူးတော်တင်ခဲ့တဲ့နေ့မှာပဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့တပ်ဖွဲ့တွေဟာမြန်မာနိုင်ငံအနောက်ဖက်ရခိုင်ပြည်နယ်စစ်မြေပြင်မှာရသေးတောင်မြို့ကိုလက်လွတ်ဆုံးရှုံးလိုက်ရပါတယ်။ဒါဟာမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ဟာမြို့ရွာတွေတမြို့ပြီးတမြို့လက်လွတ်ဆုံးရှုံးရပြီးနယ်မြေအုပ်စိုးနိုင်မှုရော့ကျလာတာကိုပြသနေပါတယ်။ဖိနှိပ်ထိုးနှက်ခံနေရတဲ့မြန်မာပြည်သူတွေနဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေအတွက်ကတော့အခုလိုမြန်မာစစ်တပ်အခက်ကြုံနေရတာဟာအခွင့်အလမ်းတစ်ခုဖြစ်ပါတယ်။ပြည်ပကလုံလောက်တဲ့အကူအညီထောက်ပံ့နေတာရမယ်ဆိုရင်မြန်မာပြည်သူတွေဟာစစ်ဘုံချုပ်တွေရဲ့ဝင်ရောက်ဆွတ်ဖက်မှုမရှိတော့တဲ့အနာဂတ်ဖြစ်လာအောင်လုပ်ဖို့ဖြစ်နိုင်ခြင်းရှိလာမှာဖြစ်တယ်လို့ဆောင်းပါးကအသုံးသက်ဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကဖြစ်ပေါ်တိုးတက်မှုတွေကိုတရုတ်နိုင်ငံပြင်အခြားနိုင်ငံတွေကစိတ်မဝင်စားကြတာကတော့စိုးရင်စရာကောင်းပါတယ်လို့ဆောင်းပါးကဆိုပါတယ်။အမေရိကန်နိုင်ငံဟာအခြားကမ္ဘာရေးကိစ္စတွေကြောင့်အာရုံနေများနေပါတယ်။အိန္ဒိယနိုင်ငံကတော့စိတ်ဆက်ဆွေးနွေးစကားပြောကြဖို့တိုက်တွန်းတာပြင်ခြားဘာမှမလုပ်ပါဘူး။အရှိတောင်အရှဆင်နိုင်ငံပါဝင်တဲ့အာဆီယံကတော့စစ်ကောင်းဆောင်လုံးဝမလိုက်နာတဲ့ဘုံသဘောတူညီချက်တွေအတိုင်းဆက်လုပ်ဖို့ပြောနေပါတယ်။ဒီလိုဖြစ်နေမဲ့အစားအာဆီယံနဲ့အနောက်နိုင်ငံတွေဟာစစ်ကောင်းစီကိုဆန့်ကျင်တိုက်ခိုက်နေတဲ့အဖွဲ့တွေနဲ့ထိတွေ့ဆက်ဆံစကားပြောပြီးစစ်အုပ်ချုပ်ရေးအလွန်မြန်မာနိုင်ငံကိုဘယ်လိုစီမံအုပ်ချုပ်ကြမလဲဆိုတာသဘောတူညီချက်ရအောင်ညှိနှိုင်းပေးတင်ပါတယ်လို့ The Economist ကဆိုပါတယ်။အိန္ဒိယထိုင်းနိုင်ငံမှာနောက်တက်လာတဲ့အရသာအစိုးရတဲ့ဟာအရင်စစ်အစိုးရရဲ့မြန်မာစစ်ကောင်းဆောင်တွေကိုအားပေးအောင်မြလုပ်တဲ့ရည်တည်ချက်ကနေစွန့်ခွာလာတာကလည်းအားတက်စရာဖြစ်ပါတယ်။ထိုင်းနိုင်ငံဟာမြန်မာပြည်သူတွေအတွက်အကူအညီတွေပေးရဖို့ဇင်းကြံလန်းဖွင့်တဲ့အစီအစဉ်ကိုထပ်ပြီးတိုးချဲ့တင်ပါတယ်။အခုလမှပဲဂျပန်နိုင်ငံစီကနေဒေါ်လာ38တန်းအကူအညီပေးဖို့ကတိရရှိခဲ့ပါတယ်။အနောက်နိုင်ငံတွေနဲ့အိန္ဒိယနိုင်ငံကလည်းအလားတူလိုက်လုပ်တင်ပါတယ်။ဒီဆောင်ရွက်ချက်တွေရလဒ်တွေပေါ်ထွက်လာရင်တော့ဒီမိုကရေစီပြန်ရဖို့ကြိုးစားနေတဲ့မြန်မာပြည်သူတွေတင်အကြောကျေးဇူးကိုခံစားရမှာမဟုတ်ဘူးလို့ဆောင်းပါးကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးရုရှားနိုင်ငံပိုင်တက်စ်တရင်အေဂျင်စီမှမက်စလာ28ရက်နေ့ကဖော်ပြခဲ့တဲ့အခုနှစ်အတွင်းရုရှားနဲ့မြန်မာနှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှု90ကျော်လုပ်သွားမယ်လို့ရုရှားထိပ်ပိုင်းစစ်ဗိုလ်ချုပ်ကနေပြောလိုက်တဲ့သတင်းကိုတင်ပြပါမယ်။ခိုင်မာတဲ့ဆက်ဆံရေးရှိတဲ့မြန်မာစစ်တပ်နဲ့ရုရှားစစ်တပ်တို့ဟာအခုနှစ်မှာပူးတွဲစစ်ရေးလက်ချက်မှုတွေကြီးရေလေတပ်တွေရဲ့အကြီးအကဲတွေအပြန်အလှန်လည်ပတ်တဲ့ခီးစဉ်တွေနဲ့စစ်မြေပြင်တန်တန်းတွေအပါအဝင်စစ်ရေးပူးတွဲဆောင်ရွက်မှု90ကျော်လုပ်သွားမယ်လို့ရုရှားဒုတ်ကာကွယ်ဝင်ကြီးအလက်ဇန်ဒါဖော်မင်ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံရမှာပြောလိုက်တဲ့ကြောင်းသတင်းကဖော်ပြပါရတယ်။အခုနှစ်မှာမြန်မာစစ်တပ်ကနေပါဝင်မဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုတွေထဲမှာရေရက်စစ်ရေးပြအခမ်းအနား2024ခုနှစ်နိုင်ငံတကာကြီးတပ်ဖွဲ့များအားကစားပွဲနိုင်ငံတကာစစ်ရေးနည်းပညာဖိုရမ်ဆွေးနွေးပွဲ12ချိန်မြောက်မော်စကိုနိုင်ငံတကာလုံခြုံရေးညီလာခံနဲ့ The Ocean 2024 မဟာဗျူဟာလေ့ကျင့်ခန်းအစီအစဉ်တွေပါဝင်တယ်လို့သတင်းမှာဖော်ပြထားတဲ့ကြောင်းတင်ပြလိုက်ရပါရခင်ဗျာ။